ဒေသခံတွေနဲ့စစ်ကောင်စီတို့အခြေအနေတင်းမာနေတဲ့စကိုင်းတိုင်းကဏီမြို့နာကတမင်းကြံကျေးရွာမှာစစ်တပ်ကပြစ်ခတ်တာကြောင့်ရွာသူတယောက်သေဆုံးခဲ့ပါတယ်။စကိုင်းတိုင်းမြင်းကြံမြို့မှာလည်းသေဆုံးတဲ့အထိပြစ်ခတ်မှုတွေမနေ့ကဖြစ်ပြီးနောက်ဒီကနေ့မြို့ရင်းကဈေးတွေဆိုင်နေပိတ်ထားရပါတယ်။ဒီကြောင့်ပြေဆုံးရန်ကုန်လာတဲ့တရင်ကိုတော့ကိုခမောင်စိုးမင်းကပြောပြမှာပါခင်ဗျာ
။ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပြစ်ခတ်မှုရှိနေတဲ့စကိုင်းတိုင်းကဏီမြို့အနီးကတမင်းကြံကျေးရွာမှာဒီကနေ့မေ10ရက်နေ့လယ်ပိုင်းကစစ်တပ်ကပြစ်ခတ်တာကြောင့်ကျေးရွာသူတဦးသေဆုံးခဲ့တယ်လို့ဒေသခံရွာသားတွေလည်းထွက်ပြေးနေကြရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။ခုကတမညာတောပြင်တမညာရွာရဲ့တောပြင်ခေါ်တာကျောင်းမြန်တော်အဲတောင်လျှောက်ကားလမ်းပေးတွေဘယ်လိုပြောမလဲဟိုကခြုံတွေ့လည်းပြည့်မဲမဲမြင်ရပြည့်နေတာဆိုတော့အခုတောင်လျှောက်ပြေးနေကြရတော့သူကပိုက်စိတ်တက်ပြီးရှာတာလေတွေ့သမျှအကုန်ပြည့်နေတာဆိုတော့ဝေးဆောင်တာဒီတိုင်းလိုက်ပြစ်တာကိုဟိုဟာတိုက်ပွဲမဖြစ်ဘူးလူတို့ကခုကပြန်မလုပ်ပဲပြေးနေတာလေပြေးနေတာကိုဒီကောင်တွေကပိုက်စိတ်တိုက်ပြီးတော့တောက်လျှောက်လိုက်ပြစ်နေတာဆိုတော့အေးဟိုကကလေးမလေးတယောက်စီးကုန်မှန်လို့ကလေးမလေးတမညာသူလေးသေသွားတယ်ဟုတ်တယ်ဟုတ်တယ်ဒီနေ့ဒီနေ့အဲဒီနေ့နေ့ပြင်းလောက်ကဟိုဟာလေကလေးမလေးအပြစ်အသီးခုပြီးပြန်လာတာကိုသူတို့ကဘယ်လိုပြောမလဲဟိုဟာလူမြင်လို့လူငယ်ခုကတောက်လျှောက်ပြင်းတူတူကိုကိုဘာမှမယူယောက်ျားလေးမိန်းကလေးမယူခုဒီနေ့တောက်လျှောက်ဟိုဟာတွေနဲ့ဆက်တဲ့နယ်တွေနဲ့တောက်လျှောက်လိုက်ပြင်းတာဆိုတော့ကိုလေးမလေးကန်ဆိုးတာပေါ့မှန်သွားတာ
အဲ့ဒီဒေသဘက်ကပြည်သူတွေဟာကို့ဒေသကိုခုခံကာကွယ်ဖို့အတွဲဆိုပြီးဒေသခံကာကွယ်ရေးအဖွဲ့တွေအဖွဲ့ကစစ်တပ်တွေကိုတိုက်ခိုက်ခဲ့ကြတာပါမေလ9ရက်ကပဲတမင်ကြံကျေးရွာအနီးမှာဒေသခံကာကွယ်ရေးအဖွဲ့တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တာကြောင့်ပုံမှုအဆင့်တဦးအပါအဝင်6ဦးကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မေလ6ရက်နေ့ကလည်းကဏီမြို့နယ်ချင်းတွင်းမြစ်သာချားတဲ့ကင်းရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကခန်းတီးမြို့ကိုသွားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပါတဲ့ဆက်လီနစီကိုတိုက်ခိုက်ခဲ့ကြပါတယ်။အခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကလက်နက်ဆွဲကင်ခုခံတိုက်ခိုက်နေတဲ့အပေါ်စစ်ကောင်စီအနေနဲ့တီးမခံပဲရှင်းလင်းဆောင်ရွက်သွားမယ်လို့မေလ9ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းစစ်ကောင်စီပြုတ်ကျပြီးဒီမိုကရေစီအစိုးရပြန်မတက်မချင်းခုခံသွားမယ်လို့ပြောကြားထားပါတယ်။စကိုင်းတိုင်းမြင်းမှုမြို့မှာတော့စန္ဒပြသူတွေအပေါ်မနေ့မေလ9ရက်နေ့ကစစ်ကောင်စီတပ်တွေကပြစ်ခတ်ဖြိုခွင်းတဲ့အပြင်နှစ်ဦးကိုလည်းဖမ်းဆီးသွားတဲ့အတွက်မြို့ကန်တွေကပြန်လွတ်ပေးဖို့ရဲစခန်းရှေ့သွားပြီးတောင်းဆိုခဲ့ရမှာစစ်တပ်ကပြစ်ခတ်တာကြောင့်တဦးသေဆုံးခဲ့ပါတယ်။ဒီကနေ့မှာတော့မြို့ထဲမှာဆိုင်တွေပိတ်ထားကြပြီးတိတ်ဆိတ်နေတယ်လို့မြို့ကန်တယောက်ကပြောပါတယ်
။ခုလက်ရှိအနေထားတော့ဈေးလည်းပိတ်ထားတယ်။စားသောက်ဆိုင်နေလည်းအုံပိတ်ထားတယ်ကြ။သူတို့ဒီမှာမင်းကကျွန်တော်တို့ဒီမှာလမ်းတွေတားထားတာတွေကိုသူတို့အခုပြန်ပြီးတော့ရှင်းသွားတယ်ကြ။ဒီနေ့တော့ဘာမှပြစ်ခတ်မှုမရှိတော့ဘူး။ညင်ညင်ကြရပါတော့။ဟောသူတို့လည်းဟိုကျွန်တော်အထက်ကဆောင်တွေမှာသူတို့စခန်းချထားတယ်ပေါ့နော်။ဒီနေ့တော့ဆန္ဒပြပွဲမရှိဘူးကြကျွန်တော်တို့ပါမလေးလုံးလို့မရဘူးသူတို့ကမနက်ကလေးကမြို့ထဲမှာသူတို့ဟိုလမ်းကြောင်းရှင်းပါရှင်းနေလို့ရှိနေတော့ကျွန်တော်တို့မဆုလို့လည်းမရဘူးပြဟုတ်လမ်းကြောင်းရှင်းမနေ့ကကျွန်တော်တို့အဲ့ဒီတဲကြီးပါလေသူတို့ကျွန်တော်လောက်ထားခဲ့တဲ့ဟာတွေသူတို့ရှင်းကြတာပေါ့နော်မြို့ထဲတဝက်ကြီးအကုန်လုံးဒီနေ့တော့ဖမ်းဆီးမရှိဘူးပြမနေ့ကဖမ်းသွားတဲ့ကလေးကြီးတော့ဘာသတင်းမှမရဘူးပ
ြစစ်တပ်ကပြစ်ခတ်တာကြောင့်ကြီးစံထိမှန်ပြီးသေဆုံးခဲ့တာလို့မျက်မြင်တွေ့တဲ့ဒေသခံတွေကပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့ဆန္ဒထုတ်ဖော်တာကိုတွားရောက်ညှိနှိုင်းဖြေရှင်းခဲ့ပေမဲ့မရတဲ့အတွက်ကြောင့်အင်အားသုံးပြီးလူစုခွဲခဲ့တယ်လို့ဆိုပါတယ်။ရဲစခန်းကိုလူအင်အား200လောက်ကဝိုင်းထားတဲ့အတွက်လူစုခွဲခဲ့ပြီးတဲ့နောက်လူအင်အား90လောက်ကမြို့မဈေးကွေမှာတာယာတွေမိရှို့ပြီးလက်လုံဘုံတွေနဲ့ပြန်လည်တိုက်ခိုက်ရမှာသူတို့လက်ထဲမှာတင်လက်လုံဘုံပေါက်ပြီးသေဆုံးခဲ့တာလို့သတင်းထုတ်ပြန်ခဲ့ပါတယ်။စစ်အာဏာသိမ်းအုပ်ချုပ်နေမှုကိုစန့်ကျင်ဆန္ဒပြနေတဲ့သူတွေကိုစစ်တပ်ကပြစ်ခတ်ဖမ်းဆီးခဲ့တာကြောင့်စကိုင်းတိုင်းနဲ့ချင်းပြည်နယ်ဘက်ကဒေသခံတချို့ကရရလက်နဲ့ဆွဲကင်ပြီးစစ်ကောင်စီတပ်တွေကိုပြန်လည်ခုခံနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုခမောင်စုံမင်းတင်ပြပေးခဲ့တာပါခင်ဗျာ